ကမ္ဘာတဝန်လူ့အခွင့်အရေးချိုးဖောက်မှုများနဲ့ပတ်သက်ပြီးကြာသပတေးနေ့ကအမေရိကန်တွတ်တော်မှဆက်ကော်မတီကြားနာမှုတစ်ခုပြုလုပ်ခဲ့ပါတယ်။ကြားနာမှုအဖွဲ့မှာအာဖရိကရေးရာကမ္ဘာလုံးဆိုင်ရာလူ့အခွင့်အရေးနဲ့ကမ္ဘာတဝန်လုံငန်းဆောင်တာဆောင်ရွက်ရေးဆက်ကော်မတီဥက္ကဋ္ဌဖြစ်တဲ့အောက်လွှတ်တော်အမတ်ခရစ်စတာခရစ်စတိုဖာစမစ်ကအခုလိုပြောကြားပါတယ်
။ Police abuse and torture of prisonerscontinued in Belarus and in Burma, and abuses also included rape, and this committee has...
Amma Christopher Smith ka, Myanmar nai nga ma yae ka ma tia nai set mu, arama pyu chin mu, lu ru ko atin arama shwe pyaung nia cha tha mu, klei mya ko sit tha a phye atin to twin mu mya a pa awin, tacha nai nga mya ye lu akhwin yi chho paw mu rei a chang ko pyo cha twa chin phit par de. America nai nga ja yi winji thana democracy yi lu akhwin yi ne alauk kama yi ya let thong nai nga ja yi winji Barry,လိုဝါခရွန်ကမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိပါမှမြန်မာပြည်သူတို့ရဲ့အခြေခံအခွင့်အရေးများကိုရရှိခံစားရမှာဖြစ်တယ်လို့ထွက်ဆိုသွားပါတယ်။1990ခုကကျင်းပတဲ့မျှတာပြည်လွတ်လပ်တဲ့ရွေးကောက်ပွဲရဲ့မဲရလတ်တွေကိုစစ်အစိုးရကအသိအမှတ်မပြုဘူးလို့လည်းမစ္စတာလိုဝင်ခရွန်ကပြောပါတယ်
။ The regime's misrule has inflicted tremendous suffering on the Burmese people and caused or exacerbated a host of ills for its neighbors.
မစ္စတာလိုဝင်ခရောင်းကစစ်အစိုးရရဲ့ရက်စက်ပြည်ပျက်စီးအောင်မတော်မတရားအုပ်ချုပ်မှုတွေကမြန်မာပြည်သူတွေအပေါ်မှာကြီးမားတဲ့ခံစားမှုကိုရရှိသေးတဲ့အပြင်အိန္ဒိယချင်းနိုင်ငံတွေအတွက်လည်းပဲခံပြင်းနာကြီးစေတဲ့ပြဿနာတွေကိုပေးခဲ့တယ်လို့ဆိုပါတယ်။အဲဒါတွေကတော့ဒုက္ခသည်တွေထွက်ပြေးရတာတို့ကူးဆက်ရောဂါတွေပြန့်နှံ့သွားတာတို့နဲ့လူမှောင်ခိုးမူးယစ်ဆိုးဝါးမှောင်ခိုးလုပ်ငန်းတွေရောက်ရှိသွားတာတွေဖြစ်တယ်လို့မစ္စတာလိုဝင်ခရောင်းကပြောကြားသွားခြင်းဖြစ်ပါတယ်။